Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဇွန်လ17ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတို့မီတာ16 19နဲ့25တို့ကနေစတင်အတန်လွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းမှာတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနင်္ဂလာရောကပြောပြပေးမှာပါซีเรียနိုင်ငံမျိုးရောရဲ့ဆင်ခြေဖုံးအရက်ကရှီးအိုက်မွတ်စလင်တွေရဲ့ဘာသာရေးအထုအမြန်ပိတ်မှာမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူရှိဦးထက်မနည်းသိဆုံးပြီးတော့အတော်များများတရားရသွားပါတယ်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာတရုတ်နိုင်ငံအတွက်တရှိုးလုံးမှုအပြည့်ပြည့်ဆိုင်ရာငွေကြေးခဝါချဖို့အတွက်ပူပေါင်းကြံစီမှုအတွက်အပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်းရမယ့်အထဲမှာတော့မြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းလို့ခေါ်တဲ့ဆယ်တန်းအောင်စင်းတွေဒီကနေ့ထွက်ပါတယ်ဒီလိုဆယ်တန်းအောင်စင်းတွေထွက်လာပြီးတဲ့နောက်မြန်မာနိုင်ငံရဲ့ပညာရေးအခြေအနေနဲ့ပတ်သက်ပြီး
မြန်မာပညာရေးစနစ်ကဒီဆယ်တန်းနဲ့အကဲဖြတ်တာကိုတော့ကျွန်တော်တို့အမှားယူတဲ့စနစ်လို့မြင်တယ်အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကတူငယ်တန်းနေရောအရင်6တန်းထိပေါ့နော်4တန်းနဲ့8တန်းကိုကျွန်တော်တို့ပြန်
မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတူတာပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုသတင်းတွေပြီးမှနားဆင်ရမှာပါဒါပြင်မွန်ပြည်နယ်ကော်မရှင်ထဲမှာဆက်ဆိုးရတဲ့နီးစပ်ခဲ့တဲ့ခရိုနီတချို့ကိုလွတ်တော်ကကန့်ကွက်လို့အပြောင်းလဲတွေလုပ်လိုက်တဲ့အကြောင်းတခါဒီကနေ့ကစားမဲ့ Euro 2016ပွဲဘက်ကအင်္ဂလန်နဲ့ရုရှားအသင်းတွေရဲ့ပြင်ဆင်မှုနဲ့ပွဲကြို30ချက်တွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ซีเรียနိုင်ငံရဲ့မြို့တော်ရဲ့ဆင်ခြေဖုံးအရက်ကရှီးဟိုက်မွတ်စလင်တွေရဲ့ဘာသာရေးအထွတ်အမြတ်ပိတ်မှာမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူရှိဦးထက်မနည်းသိဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်။ဒမတ်စကတ်မြို့တောင်ဘက်ပိုင်းကဆေယီတာဇီနပ်ပိတ်မှာအဝင်ဘက်မှာအသေးခံဘုံခွဲခဲ့တာဖြစ်တယ်လို့ซีเรียအစိုးရပိုင်သတင်းဌာနကပြောပါတယ်။ကဘာတဝမ်းလုံးကရှီးဟိုက်မွတ်စလင်တွေအတွက်သိတ်ကိုအရေးပါလာတဲ့အဆောင်အကျပ်တွေတင်းတင်းကြပ်ကြပ်ချထားတဲ့ဂူပိတ်မှာအနီးကားဘုံတစ်လုံးပောက်ကွဲပြီးမှပဲပိတ်မှာအဝင်ဘက်မှာအသေးခံဘုံခွဲခဲ့တာပါ။တေဆုံးသူအရေးအတွက်ဟာဆီးရီးယားအစိုးရပြောတာထက်များပြီးတော့တေဆုံးသူစုစုပေါင်း12ဦးထက်မနည်းရှိသလိုဒဏ်ရာရသူဒါဇင်နဲ့ချီရှိတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးဆိုင်ရာလေ့လာဆောင်ကြီးအဖွဲ့ကပြောပါရယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြောတာမျိုးမရှိသေးပါဘူးဒီဒေသအတွင်းကအရင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်ရောက်သမားတွေကမကြာခဏပြောဆိုခဲ့ပူပါရယ
် IS တို့ကြွားတွေဟာအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာအာယုံတက်ခင်ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာခရိုင်အဆင့်ရဲတပ်ဖွဲ့အကြီးအကဲတို့အပါအဝင်အ ਨੇ ဆုံးလုံခြုံရေးတပ်ဖွဲ့ဝင်6ဦးလောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ပါကစ္စတန်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့နာဂါသာပြည်နယ်ဟာစကာမီနာခရိုင်ကရဲဌာနချုပ်ကိုတိုက်ခိုက်မှုမှာ2နာရီကြာအပြန်အလှန်တိုက်ခိုက်မှုတွေအပြီးအ ਨੇ ဆုံး IS တွေကြာ15ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့ပြည်နယ်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အာဖဂန်တပ်ဖွဲ့ဝင်တွေဟာအ ਨੇ ဆုံးရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရသွားပြီးပဲစစ်ကူတွေအချိန်မီရောက်လာတဲ့အတွက် IS တွေကိုချေမှုန်းနိုင်ခဲ့တယ်လို့အတလာယာခိုဂါယာနီကအပြောရေးကိုပြောပါတယ်အိနီချင်းခရိုင်တစ်ခုမှာတော့တောက်ကြနေဝိပုချိန်တစ်ခုအတွင်းမှာဘလီတစ်ခုမှာထောင်ထားတဲ့လက်ဖြစ်ဘုံတလုံးပောက်ကွဲခဲ့တာကြောင့်အ ਨੇ ဆုံးဝိပုသူ၄ဦးသေဆုံးပြီး80ဦးထက်မနည်းဒဏ်ရာရသွားပါတယ်အခုလိုရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်လာတာဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ကုလသမဂ္ဂကရှုံချလိုက်ပါတယ်တာလီဘန်တွေကတော့ဒီဘုံပောက်ကွဲမှုဟာသူတို့လုံဆောင်တာမဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်
အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာတရုတ်နိုင်ငံအတွက်တရှိုးလုံးမှုအပြည့်ပြည့်ဆိုင်ရာငွေကြေးခဝါချဖို့အတွက်ပူပေါင်းကြံစည်မှုအတွက်အပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ရင်ငုတ်တင်မောနဲ့တက်ဆိုင်တဲ့နီးပညာဆိုင်ရာသတင်းအချက်အလက်တွေကိုတရုတ်အစိုးရပိုင်းတက္ကသိုလ်တခုကိုအသက်54နှစ်အရွယ်အမင်းယူကတရားမဝင်လျှို့ဝှက်ပေးပို့ခဲ့တယ်လို့အမေရိကန်တရားရေးဌာနကမနေ့တောက်ကြနေ့ကပြောပါရယ်။2002ခုနှစ်နဲ့2014ခုနှစ်အကြားအမေရိကန်ကုမ္ပဏီတွေကသဆင့်ရင်ငုတ်တင်မောဆိုင်ရာနီးပညာတွေကိုအမင်းယူကရယူခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံကိုတင်ပို့ရမှာဒီပစ္စည်းတွေကိုလုံးဝအရေးမကြီးတဲ့ပုံစံမျိုးဖြစ်အောင်အကောက်ခွန်စည်းရင်းတွေကိုလိမ်လည်ပြသခဲ့တယ်လို့သူကဝန်ခံပြောဆိုသွားပါတယ်။အော်လန်ဒိုမြို့ကနေတရုတ်အစိုးရအတွက်တိတ်တဆိတ်အလုပ်လုပ်ကင်ပေးခဲ့တဲ့အပြင်အမေရိကန်အစိုးရရဲ့အကောက်ခွန်ဥပဒေနဲ့စီးမျဉ်းစည်းကမ်းတွေကိုလက်တလုံးချလိမ်လည်ခဲ့ရကအာမင်းညူဟာဒေါ်လာ3000နဲ့ချီဝင်ငွေရခဲ့တယ်လို့ဖလော်ရီဒါအစိုးရရှင်နေအာလီဘန်ဒလေးကပြောပါရယ်။နိုင်ငံခြားအစိုးရအတွက်တရားမဝင်တရှိုးလုံးမှုဆွဲချက်အတွက်အာမင်းညူကိုအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်နဲ့ငွေကြေးခဝါချဖို့အတွက်ပူပေါင်းကြံစီမှုဆွဲချက်အတွက်ထောင်ဒဏ်အနည်း20ပြစ်ဒဏ်ကြာခံရနိုင်တယ်လို့တရားရေးဌာနကပြောပါရယ်။လာမယ့်အောက်တိုဘာလမှာတော့သူ့ကိုအမိန့်ချမှာဖြစ်ပါရယ်။
ရခိုင်ရီပပ်ဘလစ်ကန်သမ္မတလောင်းဖြစ်ခဲ့မစ်ရူနီဟာဒီနှစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ တေဇာနေပြီဖြစ်တဲ့ဒေါ်နယ်ထရမ့်ရဲ့လူမျိုးရေးနဲ့အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့မှတ်ချက်ပြုစကားတွေကိုထောက်ပြပြီးသူ့အနေနဲ့လာမယ့်နိုဝင်ဘာလမှာလုံမဲ့ရွေးကောက်ပွဲမှာထရမ့်ကိုမဲပေးမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။အမေရိကန်သမ္မတတွေဟာကျွန်တော်တို့နိုင်ငံရဲ့သဘာဝစရိုက်လက္ခဏာပေါ်တိုက်ရိုက်မှုရှိစေတဲ့အတွက်လူမျိုးရေးဝါဒဗတ်လိုက်မှုနဲ့အမျိုးသမီးတွေကိုနှိမ်ချတဲ့အပြောဆိုတွေကိုရှောင်ကျဉ်ဖို့လိုပါတယ်။ဒီအရာတွေဟာအမေရိကန်နိုင်ငံရဲ့နှလုံးသဲဖို့နဲ့စရိုက်လက္ခဏာတွေအတွက်အထူးပဲအန္တရာယ်ရှိစေပါတယ်လို့မစ်ရူနီက CNN သတင်းဌာနနဲ့အင်တာဗျူးမှာပြောသွားခဲ့တာပါ။အလားတူပဲသူ့အနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းကိုလည်းမဲပေးမှာမဟုတ်ဘူးလို့ရူနီကရုပ်သံအင်တာဗျူးထဲမှာပြောပါတယ်။ကျွန်တော်အနေနဲ့ Hillary Clinton ကိုလည်းမဲပေးဖို့မလုပ်နိုင်ပါဘူး။ Hillary ရဲ့မူဝါဒတွေဟာနိုင်ငံအတွက်တင့်တော်မှန်ကန်မှုမရှိဘူးလို့ကျွန်တော်ထင်တယ်လို့မစ်ရူနီကပြောသွားပါတယ်။သူတို့ကိုမဲပေးနေမဲ့စား Libertarian Partyသမ္မတလောင်းဂါရီဂျွန်ဆန်ကိုမဲပေးဖို့စဉ်းစားနေတယ်လို့ရူနီကပြောလိုက်တာကြောင့် Republican Party ခေါင်းဆောင်တဦးအနေနဲ့အတော်ကိုထူးခြားတဲ့ဝန်ခံပြောဆိုမှုတစ်ခုဖြစ်လာပါတယ်။ Donald Trump ဟာနိုင်ငံရေးအတွေ့အကြုံလုံးဝမရှိတဲ့အပြင်သူ့ရဲ့ Conservative အယူအဆအပေါ်မေးခွန်းထုတ်စရာတွေဖြစ်နေပြီးသူ့ကြောင့် Republican Party မှာသဘောထားကွဲပြားမှုတွေပိုဖြစ်လာတာဖြစ်ပါတယ်။ Trump ရဲ့ကြမ်းကြမ်းတမ်းတမ်းနဲ့ဒေဒိုးပြောဆိုမှုတွေကြောင့်သူ့တက်ပေါ်ပြီးအတွေ့အကြုံရှိတဲ့သမ္မတကိုယ်စားလှယ်လောင်းအမြောက်များပေါ်အောင်ပွဲခံနိုင်ခဲ့ပေမဲ့Republican Party ခေါင်းဆောင်အနေနဲ့တော့အလန်းကွာသွားစေပါတယ်။ဒါပေမဲ့ Republican Party ဝင်မဲဆန္ဒရှင်တွေကတော့ Party ခေါင်းဆောင်တွေကိုကြော်ပြီး Trump ကိုမဲပေးခဲ့ကြတာဖြစ်ပါတယ
်။ VOA American အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးတော့ရရဆက်ဆက်တိုက်ခိုက်နေတဲ့လုပ်ရပ်တွေကိုနိုင်ငံတော်အရက်တန်သွားအောင်နေနေတဲ့အနေနဲ့ IS အစွန်းရောက်ဝါဒဆွဲကိုင်းသူဒါဇင်အနည်းငယ်အပါအဝင်ရာဇဝတ်ကျူးလွန်သူတွေအဖြစ်ယုံကြည်ရသူအယောက် 1600 ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီကနေ့စနေနေ့မှာပဲရဲကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကဟင်ဒူဘာသာဝင်အုပ်ကိုတပ်ဖြတ်မှုအပါအဝင်လူနည်းစုတွေအပေါ်တိုက်ခိုက်တဲ့လုပ်ရပ်ကြောင့်ဝန်ကြီးချုပ်ရှိတ်ဟာစီနာအစိုးရအနေနဲ့နိုင်ငံတွင်းလူနည်းစုတွေလုံခြုံမှုရှိအောင်လုပ်နိုင်ပါမလားဆိုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကမေးခွန်းထုတ်လာကြပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆွန်နီမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါရယ်စစ်သွေးကြွားတွေလို့ယူဆရသူတွေပုံအောင်နေနိုင်တဲ့နေရာတွေကိုရဲတွေနဲ့စစ်အကူတပ်ဖွဲ့တွေကဂျာရာပရီနေ့ညမှာနိုင်ငံတော်ဝန်ဖြတ်ချက်စီးနှင်းရှာဖွေခဲ့ကြပြီးတော့လူပေါင်း1600ဝန်းကျင်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲကပြောပါရယ်ရဲပြောခွင့်ရခမိုးအစ္စလာမ်ရဲ့အဆိုအရဖမ်းဆီးခံအများစုကရာဇဝတ်ပြစ်မှုအသေးလေးတွေကျူးလွန်သူတွေဖြစ်ပြီးတော့38ယောက်ကတော့ IS တို့ရဲ့ Islamic အစိုးရဝါဒကင်ဆွဲသူတွေဖြစ်ပုံရတယ်လို့ဆိုပါရယ်ဒီထဲမှာ3ဦးကတော့ဘင်္ဂလားဒေ့ရှ်မှာတားမြစ်ခံရတဲ့ Jamatu Mujahideen Islamic စစ်တွေးကြွအဖွဲ့အစည်းရဲ့အဖွဲ့ဝင်တွေအဖြစ်ဆွဆွဲခံရပါတယ်ဖမ်းဆီးခံရသူတယောက်ကမှတိုက်ခိုက်ဖို့အစစ်မြင့်မြန်စီစဉ်သူတွေအမိန်ပေးခေစေခိုင်းသူတွေဖြစ်ပုံမရဘူးလို့ရဲကဆိုပါရယ်ဖမ်းဆီးထားသူအလုံးကိုထောင်ထဲမှာထိန်းသိမ်းထားတာပါပြီးခဲ့တဲ့နှစ်နှစ်အတွင်းဒီလိုအလားတူတပ်ဖြတ်မှုမျိုး18ကြိမ်ရှိခဲ့ပြီးတော့အရေးယူအပြစ်မပေးနိုင်ခဲ့တဲ့အပေါ်ဟာစီနာအစိုးရဝေဖန်ခံရတာပါအရင်ကတက်ခက်ခံရသူတွေထဲမှာတော့လိန်တူဆုံးမဲ့သူအရေးလှုပ်ရှားသူတွေလွတ်လပ်တဲ့အတွေ့အမြင်ရှိတဲ့ပညာရှင်တွေဘာသာရေးခိုင်ခနဆွဲကင်းတဲ့ဘလော့ဂါတွေဟင်ဒူခရီးယားနဲ့ရှီယိတ်မွတ်စလင်တွေပါဝင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအစွဲကင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့နိုင်ငံလူဦးရေရဲ့90%ခန့်လောက်ကမွတ်စလင်တွေဖြစ်ပါတယ်
အမေရိကန်တက္ကသိုလ်တွေမှာဝင်ဝင်ရဖို့ចောင်းသားတွေရဲ့အရေးသွေးကိုစစ်ဆေးပေးတဲ့ ACT ဆာမွဲရဲ့တာဝန်ရှိသူတွေဟာဆာမွဲမေးခွန်းတွေခိုးယူခံလိုက်ရတာကိုအတည်ပြုပြီးတဲ့နောက်စနေနေ့ကတောင်ကိုရီးယားနဲ့ဟောင်ကောင်မှာစစ်ဆေးဖို့ရှိတဲ့ဆာမွဲအလုံးကိုဖျက်သိမ်းခဲ့ပါတယ်။တောက်ကြာနေကဆာမွဲနဲ့ဆိုင်တဲ့အချက်လက်တွေခိုးယူခံခဲ့ရတဲ့အကြောင်းခိုင်မာတဲ့အထောက်အထားတွေရရှိခဲ့ပြီးတဲ့နောက်နေရာ56ခုမှာဖြည့်ဆို့မဲ့သူ 9,500 ဦးအတွက်ဆာမွဲစစ်ဆေးမဲ့အစီအစဉ်တွေကိုအချိန်ကပ်ပြီးဖျက်သိမ်းလိုက်ရတယ်လို့ ACT ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ် Edward Colby ကပြောလိုက်ပါတယ်။ဒါဟာနိုင်ငံတစ်နိုင်ငံလုံးအတိုင်းအတာနဲ့ဆာမွဲစစ်ဆေးမဲ့အစီအစဉ်တွေကိုလူသိရှင်ကြားဖျက်သိမ်းလိုက်ရတာပထမဆုံးကြိမ်ဖြစ်တယ်လို့သူကပြောပါတယ်။ဆာမွဲမေးခွန်းတွေဘယ်နေရာမှာဘလို့ပုံစံနဲ့ခိုးယူခံခဲ့ရလဲဆိုတာကိုသူကမပြောပေမဲ့ဆာမွဲဖြေဆိုဖို့စီစဉ်ထားသူတွေကိုငွေပြန်အမ်းပေးမယ်လို့တော့သူကပြောပါတယ်ဒါပေမဲ့စက်တင်ဘာလအထိတော့ ACT ဆာမွဲတွေကိုနောက်ထပ်စစ်ဆေးမှုပြုလုပ်မှာမဟုတ်တော့ပါဘူးလို့သူကပြောပါတယ်
နေအောင်ကြည်စွိုင်းတသက်နဲ့ကဘာပြတ် ကဘာပပြန်တန်းတဲ့ Solar Impulse 2လေယာဉ်ဟာသူ့ရဲ့ခီးစဉ်တစ်ထောက်ဖြစ်တောက်ကြာနေကနယူးယောက်မြို့ကိုဖြတ်ပြီးတော့ပြန်တန်းခဲ့ပါတယ်။ Solar Impulse လေယာဉ်ဟာ Pennsylvania ပြည်နယ် Lake Valley ကနေတောက်ကြာနေနောက်ပိုင်းကထွက်ခွာခဲ့တာဖြစ်ပြီးတော့ John F. Kennedy အပြည်ပြည်ဆိုင်ရာလေယာဉ်ကွင်းကိုစနေနေ့မနေ့အစောပိုင်းမစင်းတက်ခင်နယူးယောက်မြို့ပေါ်က Liberty ရုပ်ထုပေါ်ကိုလည်းဖြတ်ပြီးပြန်တန်းခဲ့တာပါ။ထိခီးစဉ်ကိုလည်း Switzerland လေယာဉ်မှု Bertrand Piccard နဲ့ Henry Bosbach ပူးတွဲမောင်းနှင်ပြန်တန်းကြတာဖြစ်ပါတယ်။တန့်စင်စွာ၏ဤပညာတွေကိုအသုံးပြုပြီးတော့လေယာဉ်ပြန်တန်းနိုင်တယ်ဆိုတာကိုပြသဖို့အခုလိုလောင်စာစီမတုံးပဲပြန်တန်းပြခဲ့တာလို့စီစဉ်သူတွေကပြောပါတယ်။သူတို့ရဲ့အဆုံးစွန်ရည်မှန်ချက်ကတော့2015မှတ်လကလေယာဉ်စတင်ပြန်တန်းခဲ့တဲ့အာရဗ်စော်ဘွားများပြည်တော်စုအဘူဒါဘီကိုပြန်ပြီးပြန်တန်းသွားဖို့ဖြစ်ပါတယ်။ကမ္ဘာပတ်ခီးစဉ်အတွင်းအိုမန်၊မြန်မာ၊တရုတ်၊ဂျပန်နဲ့ဟာဝိုင်ယီမှလည်းဆင်သက်ခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုထင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့မြန်မာနိုင်ငံပညာရေးသတင်းနဲ့စတင်ကြပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာမကြာခဏပြည်ပြင်ပြောင်းလဲမှုလို့တဲ့အစမ်းသက်ခံပညာရေးစနစ်မဟုတ်ပဲကျောင်းသားလူငယ်တွေအနာဂတ်ဘဝအတွက်သင်ကြားတက်မြောက်စီတဲ့ပညာရေးစနစ်ဖြစ်အောင်ဖော်ဆောင်တဲ့လို့ပညာရေးအတိုင်းဝန်းကပြောဆိုလိုက်ပါတယ်။ဒီကနေ့တက္ကသိုလ်ဝန်ထမ်းဆောင်မွေးပွဲအောင်စဉ်တွေထွက်လာပြီးနောက်အခုလိုသုံးသပ်သွားကြတာပါ။အပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံတဝမ်းလုံးနဲ့နိုင်ငံပြင်ပကဖြည့်ဆို့ခဲ့ကြတဲ့ဆယ်တန်းကျောင်းသူကျောင်းသားတွေပြီးခဲ့တဲ့2016ခုနှစ်မတ်လတုန်းကဖြည့်ဆို့ခဲ့ကြတဲ့တက္ကသိုလ်ဝန်ထမ်းဆောင်မွေးအောင်စဉ်ကိုဒီကနေ့ဇွန်လ17ရက်နေ့မနက်6:00တိတိမှာပညာရေးဝန်ကြီးဌာနမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ဒီနှစ်အတွက်တက္ကသိုလ်ဝန်ထမ်းတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဆောင်မွေးအောင်မြင်မှုနှုန်းကဖြည့်ဆို့ခဲ့သူပေါင်းရဲ့30ရာခိုင်နှုန်းဝန်းကျင်လောက်ပဲအောင်မြင်ခဲ့တာမို့အရင်နှစ်တွေကထက်အောင်ချက်အတော်လေးကိုလျော့နည်းခဲ့ရပါတယ်။2016ခုနှစ်တက္ကသိုလ်ဝန်ထမ်းဆောင်မွေးမှာအောင်ချက်နည်းခဲ့တယ်လို့ဆိုပေမဲ့ရန်ကုန်တိုင်းဒေသကြီးကနေဝင်ရောက်ဖြည့်ဆို့ခဲ့သူတွေထဲမှာငါးဘာသာဂုံတုရှင်အဖြစ်အောင်မြင်ခဲ့တဲ့မောင်ကျော်မင်းထက်ကတော့စာသင်နှစ်အစကတည်းကနေစာလိုအသွန်ခွန်ဆိုင်စ조사ခဲ့တဲ့အတွက်အခုလိုငါးဘာသာဂုံတုရလက်ကိုစုခုခဲ့တာဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ကိုရဲဆောင်မွေးဖြည့်ပြီးတဲ့ကစပြီးတော့တရက်နဲ့ပြန်လာပြီးကျွန်တော်ဆယ်ရန်ကျော်စပြီးမောင်းလာပါအရှင်ဟိုတစ်နှစ်လုံးပေါ့လေဟိုအဓိကတော့ဘာဆုံးအော်ဒီလိုမှန်းလာတယ်ခင်ဗျအကုန်လုံးကဟိုတဝိုင်းလုံးအသွန်ခွန်ဆိုင်နဲ့စိုးရပါခင်ဗျ။ကြားရောဟိုခိုက်တေရောမိဘရောပတ်မုံမှုတောင်ကျွန်တော်အခုတစ်နှစ်ပတ်လုံးစာကြောင်ယူရနိုင်ရယ်ဆံမွဲမှာလည်းကြောင်ဖြစ်ဆိုနိုင်ရပါခင်ဗျ။ဟုတ်ဟိုဂုံရအင်္ဂလိပ်စာဟုတ်သင်္ချာ chemistry physics bio ပါကျွန်တော်ဝါနာပါ engineer line စပ်ဖို့ကြည့်နေပါခင်ဗျ။ဟုတ
်တက္ကသိုလ်ဝင်တဲ့စာမွဲကိုကိုယ်တိုင်ဖြည့်ဆိုခဲ့ပေမဲ့ကြာရှုံးခဲ့တဲ့ကျောင်းသားမောင်အောင်မင်းခိုင်ကဒီကနေ့စနေနေ့မနက်ပိုင်းအောက်စရင်ထုတ်ပြန်ပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။ကျောင်းခမရဲ့အောက်ထက်ရှိမှာကတဲ့နောက်ပြီးတော့ပညာရေးမှုယုံနေမှာထားတယ်အလဲတန်းကျောင်းထက်ကန်းကျောင်းနေအဲ့လိုမှာစတန်တက်တဲ့ကျောင်းတွေမှာအကုန်ထားတယ်ဗျ။အချင်းရတဲ့ဝင်ထောင်းလိုက်လို့ကျင်ညာထားတယ်ဗျ။ဒီနေ့ကကျွန်တော်ဟိုလည်းအရင်ကြီးလည်းတော့လည်းမထားရအောင်ကျွန်တော်နဲ့တူတူဖြေခဲ့ကျွန်တော်ဒီနေ့ပေါ့ online တွေ့ရှိတွေ့တာတွေ့ရှိဖာမေကောစာလွယ်မလွယ်လုံးနဲ့ခတ်တယ်ဗျ။
အခုလိုမျိုးအောင်မြင်မှုနှုံနှဲလွန်းရတာဟာမြန်မာနိုင်ငံအတွင်းမှာအခြေခံပညာသင်ကြားတဲ့ပညာရေးစနစ်ခိုင်မာမှုမရှိဘဲစမ်းသပ်ပညာရေးစနစ်ကြောင့်ဖြစ်ရတယ်လို့အခြေခံပညာအထက်တန်းအလယ်တန်းမူလတန်းကဆရာဆရာမတွေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ဒုဥက္ကဋ္ဌဦးတူတာကအခုလိုပြောပါတယ
်။မြန်မာပညာရေးစနစ်ကဒီဆယ်တန်းနဲ့အကဲဖြတ်တာတော့ကျွန်တော်တို့အမှားယူနေစနစ်လို့မြင်တယ်။အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကတူငယ်တန်းနေရောအရင်6တန်းထိပေါ့နော်4တန်းနဲ့8တန်းကိုကျွန်တော်တို့ပြန်ပြီးတော့မှဟိုကအစိုးရစစ်ဆောင်မှုဝယ်တွေထည့်တယ်အဲ့တော့ကျွန်တော်တို့ကပညာရေးကကမောက်ကမဖြစ်သွားတယ်အဲ့တော့ဆောင်မှုဝယ်အောင်မှလူတယောက်ကတော်တယ်ဆိုတော့လည်းကျွန်တော်တို့ကလက်ခံလို့မရတော့ပါဘူးဒီချက်ထဲမှာဒီဆက်တန်းအောင်မှတက်ကလူတယောက်မကျန်တဲ့80ကတော်တော်မတော်တော့ဘူးဆိုတော့တိုင်းပြည်အင်တာနက်နာတဲ့အခြေအနေပေါ့နော်အဲ့တော့အဓိကလုံးတင်တာကျွန်တော်တို့ကဒီဆက်တန်းစနစ်ကြီးကိုပြင်ပြင်နေပေါ့နော်တက်သူဝင်ခွင့်ကိုသူတက်ကလူကိုလိုက်ပြီးကြားခေါ်မှသာအဆင်ပြေတဲ့ကိစ္စတွေဖြစ်လာကြီးဗျအမြန်ဆုံးပြန်လည်ပြီးတော့ကျင်းစင်ဖို့လိုအပ်တယ်ပေါ့နော
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပညာရေးဝန်ကြီးအဖြစ်အရင်ဒီအစိုးရတဲ့တခါစားတုန်းကတာဝန်ယူခဲ့ပေမဲ့အခုမှတော့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုပညာရေးဝန်ကြီးအဖြစ်တာဝန်လွှဲပြောင်းပေးရပြီးတဲ့နောက်မှာနိုင်ငံရဲ့အနာဂတ်ပညာရေးစနစ်ကိုနိုင်ငံတကာအစစ်မီအစစ်မြစ်ပညာရေးစနစ်ဖြစ်အောင်ဆောင်ရွက်နေပါတယ်လို့ပညာရေးဝန်ကြီးတစ်ကပြည်သူ့လွှတ်တော်မှလက်တလောပြောဆိုထားတာပါအစိုးရတဲ့လက်ထက်ပညာရေးစနစ်အတွင်မဖြစ်မနေပြု
ကျွန်တော်ဒီကဲပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အကြံဖတ်ရိုက်နှက်ခံပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်အခြေခံပညာကျောင်းသားများတက်မကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ကအခုလိုပြောပါတယ်ကျွန်တော်အနေနဲ့ဒီကဲပညာရေးဟာတက်ဖြစ်စနစ်ပြုပြင်ပြောင်းလဲပြီးနေရပါတယ်လဲဆိုတော့ကျွန်တော်စတင်နဲ့စတင်ရောက်ချက်တဲ့အဲ င်လေးသိခြင်းနဲ့က
ြအစိုးရတက်လက်ထက်မှာနိုင်ငံအနာဂတ်လူငယ်တွေအတွက်အသက်တမျှအရေးကြီးတဲ့မြန်မာပညာရေးစနစ်ပြောင်းလဲမယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတူတာကတော့ယုံကြည်မျှော်လင့်ပါတယ
်ပညာရေးကတော့အရင်အစိုးရခေတ်အဆက်ဆက်အစိုးရနဲ့မတူတဲ့ပုံစံနဲ့ရလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အခုဆိုရင်လည်းကျွန်တော်အခြေခံပညာကျောင်းတွေမှာလက်ပြီးလက်ယူမှုရဒီကျောင်းပွင့်ရာသီမှာရောင်းလက်မစားရတော့ဘူးရောင်းမတောင်းရတော့ဘူးအဲ့ဒါကြောင့်ကျွန်တော်ကဘောင်တန်းသူဒီဥတော်နဲ့ NLD အစိုးရမြမပညာရေးကိုစောင့်တက်မှပြည်ပြင်ပြောင်းလဲနိုင်လိမ့်မယ်လို့တော့ယုံကြည်ပါတယ်ခင်ဗျ
နိုင်ငံပြင်ပနိုင်ငံခြားကတန်ယုံနေပါဖြေဆိုခဲ့သူတွေအပါအဝင်နေပြည်တော်နဲ့တိုင်းဒေသကြီးပြည်နယ်အသီးသီးကဖြေဆိုခဲ့သူတွေရဲ့2016တက္ကသိုလ်ဝင်ဆောင်ပွဲရလဒ်တွေကိုထုတ်ပြန်ရမှာတော့လမ်းမဆက်သွယ်ရေးခက်ခဲတဲ့ဒေသတွေအတွက်မြမအတန်ရေဒီယိုကကြေညာပေးခဲ့ပြီးအွန်လိုင်းကနေလဲဆောင်ပွဲရလဒ်တွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းမြို့နယ်တွေအလိုက်ကြီးစုနိုင်မှုအတွက်မြမနိုင်ငံပညာရေးဝန်ကြီးဌာနစာစစ်ဦးစီးဌာနကစီစဉ်ပေးထားပါတယ်ရှင်
မဆုမွန်ပြောပြသွားတာဖြစ်ပါတယ်ယူရို2016ဘောလုံးပွဲဘက်ကအချင်းနေကိုမပြောခင်မှာမွန်ပြည်နယ်ဘက်ကတရင်တပုတ်ကိုအလဲပေးကြပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်ကဦးဆောင်ဖွဲ့စည်းခဲ့တဲ့မွန်ပြည်နယ်စီမံကိန်းကော်မရှင်ထဲမှာဆက်ဆိုးရနဲ့နှီးဆက်တဲ့ Crony စီးပွားရေးလုပ်ငန်းရှင်တို့ပါဝင်နေတယ်ဆိုပြီးတော့ဒေသခံပြည်သူတွေနဲ့မွန်ပြည်နယ်လွတ်တော်ကအပြင်းထန်ကန့်ကွက်တာကြောင့်ကော်မရှင်ဖွဲ့ဝင်တို့ကိုအပြောင်းလဲလုပ်လိုက်ပြီလို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ဒါမဲ့စီမံကိန်းကော်မရှင်ကိုဖွဲ့စည်းခွင့်ဟာမွန်ပြည်နယ်အစိုးရရဲ့လုပ်ပိုင်ခွင့်တာဝန်ဖြစ်ပြီးလွတ်တော်အပိုင်းနဲ့သက်ဆိုင်မှုမရှိသေးတာကြောင့်ပြည်နယ်လွတ်တော်ဘက်ကနားလည်မှုလွဲနေတာသာဖြစ်တယ်လို့မွန်ဝင်ကြီးချုပ်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ပြည်နယ်နဲ့တိုင်းအသီးသီးမှာစီမံကိန်းတွေအကောင့်ထည့်ဖို့ဆောင်ရွက်ဖို့ဒေသဆိုင်ရာအစိုးရတွေကတိုင်းနယ်ပြည်နယ်စီမံကိန်းကော်မရှင်တွေဖွဲ့ပါဆိုပြီးသမ္မတဦးထင်ကျော်ကအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မွန်ပြည်နယ်စီမံကိန်းကော်မရှင်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဆောင်ပြီးမေလ25ရက်နေ့နောက်ပိုင်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကော်မရှင်ထဲမှာစီအစိုးရလက်ထက်ကလေးကအာဏာပိုင်အနေနဲ့ပြည်လဲနှိစက်ခဲ့တဲ့ခရိုနီတချို့ရဲ့အမည်ပါဝင်နေတာကြောင့်ပြည်သူတွေကကန့်ကွက်လာကြသလိုမွန်ပြည်နယ်လွှတ်တော်တွင်မှလည်းမေးခွန်းထုတ်လာကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့နိုင်ငံတော်သမ္မတကစီမံကိန်းကော်မရှင်ဖွဲ့စည်းဖို့ညွှန်ကြားလာတာကြောင့်သူ့တာဝန်ကိုသူလှုပ်ဆောင်ရတာသာဖြစ်ပြီးကော်မရှင်အဖွဲ့ဝင်အမည်စင်းကိုပြည်내အစိုးရကမဆုံးဖြတ်ခင်မှာလွှတ်တော်ဘက်ကတည်သွားပြီးကန့်ကွက်မှုတွေစဖြစ်လာရတာလို့ဦးမင်းမင်းဦးကရှင်းပြပါတယ
်။သမရယာတခါလက်ဖွဲ့စည်းပုံနဲ့အမိန့်ကြော်ညာစာနဲ့ကျွန်တော်တို့တွေ့ရတာပါ။ဖွဲ့စည်းပုံကကျွန်တော်တို့ဘာမှလုပ်ခွင့်မရှိဘူး။အဲ့မှာဝန်ကြီးချုပ်ကဥက္ကဋ္ဌဝန်ကြီးများအဖွဲ့ဝင်ကျန်တဲ့ဟာစက်မှုရယ်ဝန်ဆောင်မှုရယ်နောက်လေယာဌာနနေရောတူးစီကိုထည့်ပေးရတာ။နောက်အတင်းလို့ကပြင်းနေဆိုတာအတင်းလို့အဲ့ဒီမှာကျွန်တော်ဒီလူကြီးထဲမှာထင်ရှားတဲ့ပုံစံတည်းနဲ့ထည့်ပေးခြင်းရှိတာထည့်ပေးရဆိုရင်ကက်ဘိနက်ကိုတင်ရမှာကျာတာပရိမေးအပတ်တိုင်းကကျွန်တော်တို့ကက်ဘိနက်ရှိတယ်ကက်ဘိနက်ဆုံးဖြတ်ချက်မကြခင်နေမှာအဲ့ဒီမှာဒီလိုကလွတ်တော့ CEO နဲ့တိုက်တော့ကျွန်တော်တို့ကလွတ်တော့အကုန်လုံးဝင်ကြီးအားလုံးပတ်ရတာဟုတ်တက်တက်အဲ့မှာကက်ဘိနက် CEO ကမတင်လိုက်ဘဲနဲ့အဲ့ဒါဟိုလွတ်တော့တက်ပြည့်တဲ့ပုံစံမျိုးဖြစ်ပြီးကျွန်တော်လွတ်တော့မှတက်ပြောအမေးတဲ့ပုံစံဖြစ်သွားတာပါ
မွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်15ဦးရွေးချယ်ရမှာပြည်နယ်ဝန်ကြီးချုပ်ကပြည်နယ်အစိုးရအဖွဲ့ဝင်တွေကိုတိုင်ပင်ခြင်းမရှိဘဲပြည်နယ်အုပ်ချုပ်ရေးထွေအုပ်တွေရဲ့အကြံပေးချက်နဲ့ရွေးချယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကညင်းဆိုပါတယ
်အမှန်မှန်တော့အဲ့ဒါကောလာဟာပါပါနော်အမှန်မှန်ကျွန်တော်နားမှာရှိတာဆိုတော့အစိုးရတစ်ခုလုံးရှိတယ်အသေးမှုဒါပဲရှိတာမွန်ပြည်နယ်မှာဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတကယ်ကျန်ရှာပြီးအလုံးလုံးနေတဲ့လူပဲကောက်ခဲလိုက်ဆိုအဲဝန်ဆောင်မှုဆိုတော့နှစ်ဦးထည့်ပြလိုက်တယ
်အခုဟလာပြည်သူတွေကန့်ကွက်နေတယ်ဆိုတော့စီးပွားရေးလုပ်ငန်းရှင်ဆိုတာကဒီမော်လမြိုင်မှာတရဲလေးကောင်လို့နာမည်ကြီးတဲ့တဲ့ကတူဦးဖြစ်တဲ့ဦးမိုးကျော်ရဲ့နောက်ပြီးတော့ဒီရိုးရိုးလေးဘတ်စကာလိုင်းတို့ဟိုတယ်လုပ်ငန်းရှင်တို့လုပ်နေတဲ့ဦးသိန်းနိုင်တို့ပါနေလို့မကျေနပ်တာမျိုးလားခင်ဗျအ
ဲဟုတ်တယ်အားကြောင့်မို့ကျွန်တော်အဲ့မှာဒီလိုကဒီလိုကဒီနှစ်ဦးကိုမကြိုက်ဘူးဆိုတာကျွန်တော်သိလိုက်တော့ကြိုင်းထုတ်လိုက်ရေးတာဒီဘက်ကပြင်းမှာဆိုကျွန်တော်အတူတူကြည့်ရရင
်ပြည်သူတွေကန့်ကွက်တဲ့လူတွေဘယ်နှစ်ယောက်ဆက်ပါနေပါသေးလဲ
မပါတော့ဘူးမပါတော့ဘူ
းပြည်နယ်လွှတ်တော်နဲ့ဒေသခံတွေရဲ့ကန့်ကွက်တန်တွေကြောင့်စီမံကိန်းကော်မရှင်အဖွဲ့ဝင်တချို့ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကအပြောင်းလဲလုပ်ခဲ့ပေမဲ့ဒ ဒေသခံတွေကမနှစ်သက်ကြတဲ့အကြောင်းမော်လမြိုင်မြို့ကန်ဒေါ်မူဝမ်းကပြောပါတယ်။အဲ
သူပြောင်းလိုက်သေးတယ်ဆိုတာလေတကယ်လူစုတွေဟိုကြီးညိုလေးစားတဲ့ဟိုဘလို့ဟိုနေမောလူတွေကမပါလာဘူးပေါ့မပါလာဘူးဆိုတာအခုသူပြောင်းပေးလိုက်တယ်ဟိုဥကျင်ဝင်းဆိုတာလေဟိုဥမောင်းကျော်တို့လားကလိုနီကြီးမဖြစ်ပေမဲ့သူလည်းကလိုနီတစ်ပိုင်းပဲအဲအဲ့လိုမျိုးတွေပေါ့ဟိုအစိုးရလက်ထက်ကဟိုဒီလိုပဲသူတော့ပဲသူကြည့်ပြီးလုံးနေတဲ့လူတွေပေါ့လူတွေကမနှစ်သက်တဲ့ဟာတွေပေါ့သူကကလိုနီကနေကိုမလွတ်ဘူးအဲ့လိုမျိုးတွေ
တကယ်တော့စီမံကိန်းကော်မရှင်အဖွဲ့ဝင်ရွေးချယ်ရေးကိစ္စဟာပြည်내အစိုးရလုံးပိုင်ခွင့်သာဖြစ်ပြီးလွှတ်တော်နဲ့တက်ဆိုင်မှုမရှိဘဲလုံးပိုင်ခွင့်နဲ့ပတ်သက်လို့နားလည်မှုလွဲနေခြင်းသာဖြစ်တာကြောင့်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရှင်းပြခဲ့ပြီဖြစ်တယ်လို့ဦးမင်းမင်းဦးကပြောပါတယ်
။ဒါဟိုလွှတ်တော်အပိုင်းကမဟုတ်ပဲအုပ်ချုပ်ရေးကနေကကျွန်တော်တို့အထောက်အအုံမိတ်ပြီးတဲ့ဟာဖြစ်နေတယ်အဲဒါကြောင့်မှားမှကြောက်လို့အဲ့ဒါခေါ်ပြီးတော့ကျွန်တော်ရှင်းပြလိုက်သေးတယ်။သူတို့ကနားလည်မှုလွဲတာလည်းပါတယ်ဒီအကန့်ကတော့အုပ်ချုပ်ရေးကနေကနေပြီးဖွဲ့စည်းပုံသွားတဲ့လမ်းကြောင်းဖြစ်နေတယ်အဲ့ဒါတော့အကန့်နောက်တစ်ချမ်းဖြစ်သွားပြီလက်တော်သွားမဲ့လမ်းကြောင်းကြတော့မော်လီမဲနဲ့ပတ်သက်ပြီးစီမံကိန်းတွေလုပ်ရင်ကျွန်တော်တို့လက်တော်ပြောင်းတင်ရမှာအဲ့တော့မှတို့ကဒီစီမံကိန်းတွေမကျဘူးဆိုဖယ်ထားလိုက်ရရလားလမ်းကြောင်းကြီးမတည
်ဒီကော်မရှင်ကိစ္စနဲ့ပတ်သက်လို့လွတ်တော်မှာအရေးတကြီးအဆိုအဖြစ်တင်သွင်းထားပြီးနောက်သတင်းပတ်၃ပတ်အကြာမှာပြန်လည်ကျင်းပမဲ့မွန်ပြည်နယ်လွတ်တော်တွင်ဆွေးနွေးသွားမယ်လို့လွတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ခင်ဗျာ
ဒါမဲ့ဒီဇင်ဘာလတရနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်စသည်အားဖြင့်အခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့နေသဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က13923812555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဒီကနေ့စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရစီခင်ဗျာ VOA ကနေစနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ညင်ညာပေးနေပါတယ်အခုတခါတော့ Euro 2016ဘောလုံးပွဲတွေဘက်ကိုလှည့်အောင်ပါEuro 2016ဥရောပဖလားဘောလုံးပွဲမှာဒီကနေ့မှာတော့အင်္ဂလန်နဲ့ရုရှားတို့ကစားကြမှာပါအင်္ဂလန်အသင်းကရုရှားနဲ့ကစားဖို့အသင့်ဖြစ်နေပြီလို့အသင်းကောင်းဆောင်ဝိန်းရူနီကပြောလိုက်သလိုအင်္ဂလန်အနေနဲ့စိုးရိမ်စိတ်မရှိဘဲကစားဖို့လိုတယ်လို့နီဗျာရိုင်းဟော့ဆန်ကပြောပါတယ်။တစ်ဖက်မှာလည်းမာဆေးမြို့မှာအင်္ဂလန်နဲ့ရုရှားပြည်သက်တွေပြဿနာဖြစ်လို့ပြင်သစ်ရဲကလူစုခွဲပြီးတော့နှိမ်နင်းခဲ့ရပါတယ်။ဒီပွဲပေါ်ပြင်ဆင်မှုတွေနဲ့ပွဲကျူ30ချက်တွေကိုနားဆင်ကြည့်အောင်ပါခင်ဗျာ။ Euro 2016ရဲ့ဖွင့်ပွဲနေ့မှာအင်ရှင်ပြင်သစ်အသင်းကပွဲပြီးကနေတမနစ်လုံးမှာရှီတန်းလူဒီမီထရီပါယက်တွင်းနဲ့ဂိုးနဲ့ရိုမေးနီးယားကိုငိုးတကုတ်နဲ့နိုင်ပြီးတော့အင်ရှင်အသင်းနဲ့ပြိတက်တွေအောင်ပွဲခံခဲ့ပါတယ်။ပြင်သစ်တော့ဒါကအဖိုးတန်3မှတ်ဖြစ်သလို80မှတ်ခီးတွက်လည်းအရေးပါတဲ့ရလဒ်လို့ဆိုရမှာပါ။ဒီကနေ့ဂျွန်လ17ရက်နေ့ပွဲစဉ်တွေမှာတော့မြန်မာစံတော်ချိန်9နာရီခွဲမှာအုပ်စု A ကဆွစ်ဇာလန်နဲ့အယ်ဘေးနီးယား10နာရီခွဲမှာအုပ်စု B ကဝေးလ်စ်နဲ့ဆလိုဗာကီးယားမြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်10နာရီခွဲမှာတော့ဘောလုံးဘိုးရဲ့အင်္ဂလန်နဲ့ရုရှားတို့ကစားကြမှာပါ။ဒီကနေ့ကစားမယ့်ပွဲတွေထဲမှာပြိဿအာယုံကိုအဖမ်းစားနိုင်ဆုံးကတော့အင်္ဂလန်နဲ့ရုရှားပွဲလို့ဆိုရမှာပါ။ရုရှားအသင်းဟာအသင်းကောင်းတစ်သင်းဖြစ်ပြီးတော့ကစားသမားကောင်းတွေပါတယ်လို့အင်္ဂလန်နီးပြရိုင်းဟော့ဆန်ကတော့ပြောလိုက်ပါတယ်
။ We are fully aware of what a good team Russia are. We are very aware of the experience and the quality of their players.
ရုရှားအသင်းဘလောက်ကောင်းတယ်ပြီးတော့သူတို့ကစားသမားတွေအတွေ့အကြုံရှိပြီးဘလောက်ကောင်းတယ်ဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်။သူတို့ကစားပုံကိုကျွန်တော်တို့လေ့လာထားတာပေါ့။ရုရှားနီးပြလည်းကျွန်တော်တို့လိုပဲဖြစ်မှာပါ။သူ့ဘက်ကအဲ့ဒီလိုမဟုတ်ရင်တောင်ကျွန်တော်အံ့အားသင့်မိမှာပါ
။ဥရောပအသင်းကြီးနှစ်သင်းဖြစ်တဲ့အပြင်ပွဲမကစားခင်မှာကလေးကအင်္ဂလန်နဲ့ရုရှားပြည်သက်တွေမာဆေးမှာပြဿနာတွေဖြစ်လို့ပြင်သစ်ရဲကအမျက်ရည်ယိုပုံးတွေတုံးပြီးတော့လူစုခွဲတာတွေလုပ်ခဲ့ရပါတယ်။ရိုင်ဟော့ဆန်ကတော့အင်္ဂလန်ပြည်သက်တွေအိမ်ဝင်အဝေးကွင်းအားပေးမှုကိုအတိအမှတ်ပြုကြောင်းယူရိုပွဲမှာလည်းပြည်သက်တွေအားပေးမယ်ဆိုတာမျှော်လင့်ထားပြီးတော့ပြဿနာတွေကိုရှောင်ပြီးတော့ပြိုင်ပွဲမှာပျော်ပျော်ရွှင်ရွှင်အားပေးကြဖို့ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်။အင်္ဂလန်သင်းကောင်းဆောင်ဝိန်းရူနီကတော့ရုရှားနဲ့ပွဲအတွက်အသင့်ဖြစ်နေပြီလို့ပြောပါတယ
်။ I think resilient. We have to be resilient. We know how important the first game is.
you know, it cost us 2 years ago and in the first game
ကျွန်တော်နိုင်မခံအရှုံးမပေးစွမ်းကုန်ကစားကြရပါမယ်။ကြံ့ကြံ့ခံနိုင်ရပါမယ်။ပထမပွဲကဘလောက်အရေးကြီးရဲဆိုတာကျွန်တော်တို့သိတယ်။လွန်ခဲ့တဲ့နှစ်နှစ်ကကျွန်တော်တို့ခံလိုက်ရတယ်။ပွဲဥထွက်ရလတ်ကောင်းဖို့ကအရေးကြီးပါတယ်။ဒီပွဲအတွက်ကျွန်တော်တို့အစင်းသင့်ပါ။ဘာဆိုရင်စိတ်မှမရှိပဲကစားနိုင်ပါတယ်။ပုံမှန်အားဖြင့်တော့လူငယ်ကစားသမားတွေကအကြောက်အလန့်မရှိကစားတတ်ပါတယ်
။ရူနီရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ဝေဖန်သူတချို့ကလည်းမေးခွန်းထုတ်နေကြပြီးတချို့ကတော့အင်္ဂလန်သစ်မှမပါတင်ဘူးဆိုတဲ့အထီတောင်ပြောကြပါတယ်။ဒါပေမဲ့ရုရှားနိပြဗက်ဆလီဘာရဇော့စကီကတော့ရူနီဟာထိတ်တန်းကစားသမားတစ်ယောက်အဖြစ်ရှိနေတုံးပဲလို့ပြောပါတယ်။ဆိုတော့ဒီပွဲပေါ်မှာအားကစားဆောင်ပါရှင်ဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ
။ကျွန်တော်ကတော့အင်္ဂလန်မှာပဲ။အင်္ဂလန်ကဂက်စ်ကွိုင်းတို့ပီတာရှီလ်ဒန်တို့ကျွန်တော်တို့တစ်ခေတ်နောက်ပိုင်းမှာဒီအင်္ဂလန်ဘင်းကိုကျွန်တော်တော်တော်ကြိုက်တယ်ဗျာ။ဟိုအိုဝင်တို့ဘက်ခန်းတို့ခစ်တဲ့တောင်ကျွန်တော်ကြိုက်တယ်လေ
။ဘာဖြစ်လို့လဲ
။လူငယ်များပဲ pace မြန်တယ်။ဟိုခပိုင်းအင်္ဂလန်ဘင်းတွေက pace ကမြန်ပြီနဲ့ဟို skill ပိုင်းမှာလိုအပ်ချက်ရှိတယ်။ဒါပေမဲ့ဒီနေ့အင်္ဂလန်ဘင်းကကျွန်တော်လျှင်မြန်မှုလည်းကောင်းတယ်။ဒီဘောလုံးပညာပိုင်းမှာလည်းပြည့်စုံတယ်လို့အဲကျွန်တော်ယူဆတယ်။နောက်အသင်းကငယ်လည်းငယ်တယ်။နောက်တစ်ခုကကျွန်တော်ရှေ့တန်းမှာဆိုရင်တော့ခုနလိုရူနီယိုတောင်မှဟို first line နဲ့ပြီးမပြီးဆိုတဲ့အထိကိုသူကရှေ့တန်းကလည်းအားတောင်နေတယ်လေ။နောက်တစ်ခုကရုရှားကတော့ညာထုံးလန်အတိုင်းကျွန်တော်တို့ဟုတ်ရုရှင်ကြီးလို့ခစ်တယ်က defensive play ကြီးပါနောက်ကွာတူးချင်းထူးချွန်တဲ့ဘောလုံးမားလည်းမရှိဘူးအတင်းလိုက်ကစားပုံကလည်းအဲနည်းနည်းလေးတယ်ဗျကျွန်တော်တင်တော့အရှိဥရောပအတင်းဆိုတော့လေဆိုတော့ကျွန်တော်တင်တာတော့မနေ့ကပြင်ပစ်နိုင်တယ်လို့ပဲဒီနေ့တော့အင်္ဂလန်တက်တက်ကြာကြာကြီးမို့တော့ကတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်
ကျွန်တော်တူးဝမ်းလောက်ပဲမှန်းတယ်ဗျမနေ့ကပြင်ပစ်ပွဲလို့ပဲ
အင်္ဂလန်နဲ့ရုရှားတို့ဟာရခင်ဆိုဗီယက်ပြည်ထောင်စုလက်ထက်ကလေးက14ကြိမ်တွေ့ထားတာမှာအင်္ဂလန်က6ပွဲနိုင်4ပွဲတည်4ပွဲရှုံးထားပါတယ်အင်္ဂလန်သင်းတွက်တော့ဒါဟာဥရောပဖလားကိုဝင်ပြိုင်တာ6ကြိမ်မြောက်ဖြစ်ပြီးတော့အရင်7ကြိမ်စလုံးမှာထူးဆန်းတာကတော့ပွဲဥထွက်မှာတပွဲမှမနိုင်ဘဲနဲ့၄ပွဲတည်း၄ပွဲရှုံးထားပါတယ်ဆိုတော့ဒီတစ်ကြိမ်မှာအင်္ဂလန်သင်းနေနဲ့အစင်လာဇိုးကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဒီ week ကနေမြန်မာဘာသာစီစဉ်တွေကိုညနေ 9:00 အထိဆက်လက်ရှင်းပြပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VO မြန်မာဘိုင်းကထုတ်လွှင့်နေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်နေတဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။ဒါပြင် VO ရဲ့ Facebook နဲ့ Twitter ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကရှင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြို့တော်ရဲ့စင်ကြေဖုံးအရက်ကရှိရိုက်မွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်ပိတ်မှမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့လူအတော်များများဒဏ်ရာရသွားပါတယ်။ဒမတ်စကတ်မြို့တောင်ဘက်ပိုင်းကဆယ်ယီဒီဇီနက်ပိတ်မှန်ဝင်းဝါမှာအသေးခံဘုံကွဲခဲ့တာဖြစ်တယ်လို့ဆီးရီးယားအစိုးရပိုင်းသတင်းဌာနကပြောပါတယ်။ကမ္ဘာတစ်ဝှမ်းလုံးကရှိရိုက်မွတ်စလင်တွေအတွက်သိက္ကိုအရေးပါလာတဲ့အဆောင်တွေတင်းတင်းကြပ်ကြပ်ချထားတဲ့ကွိတ်မှန်အနီးကာဗွန်နှလုံးပောက်ကွဲပြီးမှပဲပိတ်မှန်ဝင်းဝါမှာအသေးခံဘုံကွဲခဲ့တာပါ။သေဆုံးသူအရေးအတွက်ဟာဆီးရီးယားအစိုးရပြောတာထက်များပြီးတော့စုစုပေါင်း12ဦးထက်မနည်းသေဆုံးသွားသလိုတရားရသူဒါဇင်နဲ့ကြီးရှိတယ်လို့ပရတင်အခြေစိုက်ဆီးရီးယားလူအခွင့်ရေးဆိုင်ရာလှိလာဆောင်ကြီးအဖွဲ့ကပြောပါတယ်။ပရတင်နိုင်ငံမှာဗီယက်နမ်ကြီးရဲ့တပ်တော်60မြောက်မွေးနေ့ပွဲကိုပြီးခဲ့တဲ့ဧပြီလ23ရက်ကတနင်္ဂနွေအတိုင်းတာနဲ့ကျင်းပခဲ့ပြီးပေမဲ့လို့တောက်ကြာနေ့ကစိန်ပေါ်ဖျားကျောင်းမှာကြီးကျယ်တဲ့အခမ်းအနားတွေဆုပြောင်းဖို့ပြုမှုတွေနဲ့ထပ်ပြီးတော့3ရက်ကြာကျင်းပနေကြပါတယ်။ပရတင်နိုင်ငံဟာဗီယက်နမ်ကြီးရဲ့မွေးနေ့ကိုတနင်္လာနေ့ကျင်းပခဲ့လို့ရှိပါတယ်။သူ့ရဲ့တကယ်မွေးနေ့မှာတကြိမ်ကျင်းပပြီးတော့လန်ဒန်မြို့ရဲ့တော်ဝင်ပန်းချံတွေမှာပူနွေးတဲ့နေရောင်ကြီးကောင်းကောင်းရတဲ့ဂျွန်လာအစောပိုင်းမှာနောက်တစ်ကြိမ်ကျင်းပတာဖြစ်ပါတယ်။တောက်ကြာနေ့ကပြုလုပ်တဲ့ချီတက်ပွဲအခမ်းအနားမှာတော့အဲ့ဒီနေ့မှာကြာရောက်တဲ့ဗီယက်နမ်ကြီးရဲ့ကျင်းရတော်မင်းသားကြီးဖီလစ်ရဲ့အသက်တော်65နှစ်မြောက်မွေးနေ့အတွက်တနက်40ချက်ပစ်ပေါက်ပြီးတော့လဲဂုဏ်ပြုခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voitex Zone ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ 9mm 16.19 နဲ့ 25 ရုပ်ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်တိုင်းပါ။
This program has come to you from the Voice of America, Washington.